မြန်မာနိုင်ငံကိုတွေ့ရဖို့စီစဉ်နေတဲ့အာဆီယံထူးခုစရေခီးစဉ်တွင်သက်ဆိုင်သူတွေအားလုံးနဲ့တွေ့ခွင့်ရရေးအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့အာဆီယံကုဆယ်တို့ဆက်သွယ်ဆွေးနွေးရတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ရပ်ကိုမြန်မာဆက်ရနာဝင်လိုက်နာဖို့ထူးခုစရေအနေနဲ့သက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံခွင့်ရပြီးအထိပယ်ပြုဝတဲ့ခီးစဉ်ဖြစ်အောင်စီစဉ်ဖို့လိုအပ်ကြောင်းအာဆီယံထူးခုစရေဘရူနိုင်ဒုတိယနိုင်ငံရဲ့ဝန်ကြီးအေရွန်ယူဆပ်နဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်တို့ကြာစာပေးနေ့ကဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါ။အာဆီယံထူးခုစရေဒီသတင်းပတ်ထဲမြန်မာနိုင်ငံကိုတွားဖို့ရှိနေပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှုမရတဲ့အကြောင်းခီးစဉ်ကိုဖျက်လိုက်ရတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့ဆွေးနွေးခဲ့တာပါ။ဒီမှာစစ်ကောင်စီနိုင်ငံရဲ့ဌာနကတော့အာဆီယံထူးခုစရေခီးစဉ်အတွက်တက်နိုင်သမျှလိုက်ရောထားပြီးတွဲဆောင်တဲ့သူတွေကိုစီစဉ်ပေးထားတဲ့အကြောင်းကြာသာပြင်းတွေကပဲကြေညာချက်ထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့အာဆီယံထူးခုစရေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးတို့ဆွေးနွေးရမှာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနဲ့အခြေအနေတွေပိုဆိုးလာတဲ့အပေါ်စိုးရင်ကြောင်းနဲ့မြန်မာဆက်ရနာဝင်အနေနဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်ဖို့မတရားဖန်ထားသူတွေအားလုံးကိုပြန်လွတ်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ဦးတည်ဖို့လဲအလေးထားပြောတဲ့အကြောင်းဖော်ပြထားပါတယ်။